ထိုင်းနိုင်ငံထဲမှာတရားမဝင်ခိုးဝင်မှုအပါအဝင်အကြောင်းမျိုးမျိုးနဲ့ရာဇဝတ်ပြစ်မှုတွေနဲ့ပြစ်ဒဏ်ကြခံရပြီးမြန်မာပြည်ဘက်ကိုပြန်ပို့လိုက်တဲ့ရွှေပြောင်းလုသား116ဦးကိုစစ်မှုထမ်းမှုစစ်ကောင်စီကခေါ်ထောင်သွားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။နိုဝင်ဘာလ23ရက်နေ့ကထိုင်းအာဏာပိုင်တွေကရနောင်းလေဆိပ်ကနေမြန်မာနိုင်ငံကော့တောင်းဘက်ကိုလွှဲပြောင်းပေးလိုက်တဲ့သူတွေကိုစစ်ကောင်စီကခမောက်ကြီးအခြေစိုက်ခလာရ26နှစ်တပ်ထဲကိုခေါ်ဆောင်သွားပြီးစစ်ဆေးမှုတွေပြုလုပ်ကစစ်သားစုဆောင်မှုလှုပ်ဆောင်ခဲ့တာပါ။ဒီအကြောင်း VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံထဲမှာတရားမဝင်ခိုးဝင်မှုအပါအဝင်အကြောင်းအမျိုးမျိုးရာဇဝတ်ပြစ်မှုတွေနဲ့ပြစ်ဒဏ်ကြခံရပြီးတဲ့မြန်မာရွှေ့ပြောင်းလုသား186ဦးကိုနိုဝင်ဘာလ23ရက်နေ့ကထိုင်းရနာပိုင်းတွေကရနောင်းမြို့ကနေမြန်မာနိုင်ငံတနင်္သာရီတိုင်းကော့တောင်းမြို့ဘက်ကိုပြန်ပို့ခဲ့ပါတယ်။ပြန်ပို့ခရရသူတွေကိုတော့စစ်ကောင်စီကကျမ်းမာရေးစစ်ဆေးတာအပြင်စစ်မှုထမ်းလုပ်ခိုင်းဖို့စစ်မှုမထမ်းကျင်သူတွေကိုငွေနဲ့လာရွေးခိုင်းတာတွေကိုလုပ်ဖို့ခလာရခြေလျင်တက်26နှစ်ကိုခေါ်ဆောင်သွားတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
86ရောက်အဲ့ဒီမှာအမျိုးသားအများစုအမျိုးသားတွေတဲ့အမျိုးသမီးကလည်းနည်းနည်းလေးပါတယ်။ဆိုဒီထဲကနေအမျိုးသားအများစုကိုသူကဟိုသူကခမောက်ကြီးကိုခေါ်သွားတာအစားကဒီကောင်းတောင်းဟိုလိုလူစေးကနေခမောက်ကြီးကိုအဲ့ဒီပေါ်ပေါက်နေတဲ့ကိုလာပြီးပို့တဲ့နေ့မှာပဲသူကခမောက်ကြီးကိုခေါ်သွားမှဆီခေါ်သွားပြီးတော့ဟိုမှာဆက်စင်းမယ်ဆိုလို့ပြောတယ်
ဒီလိုပို့ဆောင်တာဟာအခုမှမဟုတ်ပဲလွန်ခဲ့တဲ့လအနည်းငယ်ကတည်းကအရွယ်ရောက်ပြီးသားမြန်မာလူငယ်တွေကိုစစ်တပ်ထဲကိုခေါ်ဆောင်သွားတာပါ။အရင်လတွေတုန်းကတော့ဒီလိုခေါ်ဆောင်ပြီးမိသားစုဝင်တွေကကျပ်ငွေ30,000လောက်ပေးမှပြန်လွတ်ပေးတာရှိသလိုငွေနဲ့မရွေးနိုင်သူတွေကိုတော့မြိတ်ဖက်ကစစ်သားစုဆောင်ရေးနေရာဘက်ကိုပို့ဆောင်ခဲ့တယ်လို့လည်းပြောပါဗျ။ဒီ
မှာဒီကျွန်တော်တို့ဒီကော့တောင်းခရယ်ကိုရောက်တဲ့ကော့တောင်းလေဆိပ်ကိုနော်ကော့တောင်းလေဆိပ်ကိုရောက်တဲ့လူတွေအားလုံးကိုသူတို့ကပုံမှန်အားဖြင့်တော့ဒီအမောင်ကြီးမှရှိတဲ့ဒီ network တက်ကိုပို့တယ်။အခါလာရ network တက်ပေါ့နော်။ခြေလီတက်ယူအဒီတက်ကိုပို့တယ်အဲ့ဒီတောင်းမှာခါပြီးတော့ပုံမှန်အားပြီးတော့ဒီအရှိအစ်စ်မှလည်းပဲဒီတိုင်းကြီးအရှိအစ်စ်မှလည်းပဲသူတို့ဒီလိုမျိုးပဲဟိုအားလုံးကိုဒီ၄ချက်နဲ့တက်ကိုပဲပို့တယ်ပို့တခြားတက်ကူတော့ဆိုပြီးတော့ကျွန်တော်မကြောက်ဘူး၄ချက်နဲ့တက်ကိုပို့ပြီးမှအဲ့ဒီကနေအစင်သူကဟိုပုံပတ်မှဆိုသူကပတ်စံနေဒီမိသားစုဝင်တွေကိုဟိုလာထုတ်ခိုင်းတာရှိတယ်ဆိုတော့ထုတ်ခိုင်းပြီးရတဲ့သူကဒီတိုင်းနံထုတ်တဲ့လူတွေကိုကြားတော့သူတို့သမတ်တယ်ပေါ့နော်ဒီအသိပြည့်တဲ့လူတွေဒီလူတွေတဲကလူလက်မကြီးတဲ့လူတွေကိုသူတို့ကဟိုတိုင်းကိုနေနဲ့ပြန်ပို့တာ
ထိုင်းကနေလွတ်ရစေလို့နေရပြန်ပို့ခံရပြီးတဲ့နောက်စစ်သားစုဆောင်ခံရတဲ့အမျိုးသား28ဦးဟာစက်တင်ဘာလ10ရက်နေ့ကစစ်ကောင်စီစစ်ကြောင်းနဲ့အတူကော့တောင်းကနေပလောမျိုးဘက်ကိုဆက်လီနဲ့ပို့ဆောင်တုံးမှာလေပေါ်မှာပါလာတဲ့စစ်ကောင်စီတပ်သား2ဦးကိုတနက်နဲ့ပြစ်ခတ်ပြီး KNU တပ်မ4နယ်မြေ KNDO တပ်ရင်း9တပ်ခွဲ9ထံထွက်ပြေးသွားခဲ့ပါတယ်အသက်16နှစ်ကနေ33နှစ်ကြာမြန်မာလူငယ်28ဦးကတော့ထိုင်းနိုင်ငံထဲမှာအလုပ်လုပ်ကြနေတဲ့မွန်ကရင်ဗမာရခိုင်တိုင်းရင်းသားတွေဖြစ်ပြီးအခုလိုမျိုးရနောင်းကော့တောင်းလမ်းကနေပြန်ပို့ခံရပြီးတဲ့နောက်စစ်သားအဖြစ်စုဆောင်းခံရတာဖြစ်ပါတယ်။အခုဆိုရင်စစ်မှုမထမ်းလို့တဲ့နေရပြန်တွေကိုတောင်းယူတဲ့ငွေကြေးကသိန်း20လောက်နဲ့မရတော့ဘဲသိန်း90အထက်တောင်းယူတာတွေလုပ်လာတယ်လို့လည်းနေရပြန်နေရဲ့မိသားစုတွေကဆိုပါတယ်မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်လာပြီးကတည်းကလူငယ်အတော်များများဟာထိုင်းနိုင်ငံထဲကိုထွက်ပြေးတိမ်းရှောင်လာကြသလိုအလုပ်ကင်ရှာဖွေဖို့အတွက်အစုလိုက်အပြုံလိုက်လဲထွက်လာကြတာပါဒီအတွက်ထိုင်းရနာပိုင်တွေကဖမ်းဆီးပြီးပြစ်ဒဏ်ချပြီးတဲ့နောက်အခုလိုမျိုးနေရပြန်ပို့တာတွေကိုလုပ်ခဲ့ပါတယ်ကော့တောင်းရနောင်းဘက်မှာတော့တလကို2ချိန်ခန့်ပြန်ပို့ပေးလေရှိပါတယ်ရှင်